မြန်မာနိုင်ငံအတွင်းဝင်ရောက်ဖို့စီစဉ်ထားတဲ့ Silver Cruise အပျော်စီးသင်္ဘောကိုမြန်မာစိတ်ကန်းကိုကတ်ခွင့်မပြုဖို့မြန်မာကျန်းမာရေးဌာနတာဝန်ရှိသူတွေကဆုံးဖြတ်လိုက်ပါတယ်။ဒီအပျော်စီးသင်္ဘောဟာ COVID-19 ရောဂါပိုးကူးစက်ခံနေရတဲ့နိုင်ငံတွေကိုဖြတ်သန်းပြီးတော့ရောက်လာမှာဖြစ်တဲ့အတွက်အခုလိုညှင်းပယ်တာဖြစ်တဲ့အကြောင်းနဲ့မြန်မာနိုင်ငံထဲမှာ COVID-19 စောင့်ကြည့်နဲ့တန်တရားလူနာအသစ်ထပ်မတွေ့တာနှစ်ရက်ရှိပြီလို့လည်းကျန်းမာရေးဌာနတာဝန်ရှိသူကပြောပါတယ်။အပြည့်စုံကို VOA သတင်းတောက်စုစုကပြောပြမှာပါရှင်။
မြန်မာနိုင်ငံထဲကိုလာမဲ့ match လာ၄ရက်နေမှာရောက်ရှိမဲ့အပျော်စီးသင်္ဘောအတွက်ကန့်ကွက်ခွင့်ကိုညှင်းပယ်လိုက်ပြီလို့ဗဟိုကူးစက်ရောဂါတိုက်ဖျက်ရေးဌာနဒုတိယညွှန်ကြားမှုဒေါက်တာခင်ခင်ကြီးကပြောပါတယ
်။မြန်မာနိုင်ငံကိုဝင်ရောက်လာမဲ့ Silver Cruise ပျော်စီးသင်္ဘောကိုမြန်မာနိုင်ငံစစ်တမ်းမှာကန့်ခွင့်ကိုညှင်းပယ်လိုက်ပါတယ်
။အဲ့ဒီအပျော်စီးသင်္ဘောမှာခရီးသည်900နီးပါးနဲ့သင်္ဘောအမှုထမ်းပေါင်း400နီးပါးလိုက်ပါလာတာဖြစ်ပြီးထိုင်းနိုင်ငံဖူကတ်ကမ်းခြေကနေမြန်မာနိုင်ငံထဲကိုဝင်ရောက်ဖို့စီစဉ်ထားတာပါ။ပြည်တော်စုဝင်ကြီးဒေါက်တာမြင့်ထွေးကအခုရောက်ရှိမဲ့အပျော်စီးသင်္ဘောဟာ COVID-19 ဖြစ်ပွားနေတဲ့နိုင်ငံတွေထဲဝင်ရောက်ခဲ့ပြီးဖြစ်လို့မြန်မာနိုင်ငံတွင်းကိုဝင်ရောက်ခွင့်မပြုသင့်ကြောင်းသက်ဆိုင်ရာကိုအကြံပြုတင်ပြထားတယ်လို့မနေ့ကအစည်းအဝေးမှာပြောခဲ့ပါတယ်။ကျန်းမာရေးနဲ့အားကစားဝင်ကြီးဌာနကမနေ့ကတနင်္ဂနွေမှာပြုလုပ်ခဲ့တဲ့ COVID-19 ရောဂါဆောင်ချက်ကြည့်ရှုရေးနဲ့ကာကွယ်ထိန်းချုပ်ရေးဗဟိုအစဉ်နေ့စဉ်ညှိနှိုင်းအစည်းအဝေးအပြီးအဲ့ဒီအပျော်စီးသင်္ဘောကန့်ကွက်ခွင့်ကိုညှင်းပယ်လိုက်ကြောင်းဒီကနေ့မှပြောဆိုလိုက်တာပါ။မြန်မာနိုင်ငံမှာ COVID-19 စောင့်ကြည့်တဲ့တန်တရားလူနာအသစ်ထပ်တွေ့တာနှစ်ရက်ရှိပြီလို့ဒေါက်တာခင်ခင်ကြီးကဆက်ပြောပါတယ
်။မနေ့က၈နာရီအထိကတော့တန်တရားနဲ့စောင့်ကြည့်သူနာကတော့အသစ်ထပ်မတွေ့တာတော့နှစ်ရက်ရှိပေါ့နော်။55ယောက်ပဲရှိပါတယ်။တန်တရားလူနာ2ယောက်စောင့်ကြည့်သူနာ43ယောက်။အဲဒီ55ယောက်လုံးကသူတို့ရဲ့အပြည့်ဖြေက negative ပါပဲ။ဒါမှမဟုတ်ကျွန်တော်တို့က negative ဖြစ်တာနဲ့ပြည်ုံတန်းပေးစင်တာမဟုတ်ပဲပြည်ုံနိုင်ဒီလိုရှင်းနိုင်ပေါ့နှစ်ရက်ဆက်ဆောင်ကြည့်ရတဲ့ကြောင့်မို့3ယောက်ကတော့ဝါစာကြီးပြေမှာမဆင်းရသေးဘူးပေါ့နော်ရှိနေပါသေးတယ်
မြန်မာနိုင်ငံမှာခုချိန်ထိ COVID-19 ဓာတ်ခွဲအတည်ပြုလူနာမရှိသေးပေမဲ့ရောဂါဆောင်ချက်ကြီးရှုရေးလုပ်ငန်းတွေကိုတိုးမြှင့်ဆောင်ရွက်နေတယ်လို့လည်းပြောပါတယ်။ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကပြည်သူတွေအနေနဲ့လူစုလူဝင်နဲ့ပွဲလမ်းသဘင်တွေကိုရှောင်ကျဉ်ကြဖို့အပါအဝင်ကျန်းမာရေးနဲ့အကစားဝင်ကြီးဌာနကထုတ်ပြန်ထားတဲ့ရောဂါကာကွယ်ကျန်းမာရေးအသိပညာပေးနှိုးဆော်ချက်တွေကိုလိုက်နာဆောင်ရွက်ကြဖို့တိုက်တွန်းထားပါတယ်။လက်ကိုဆက်ပြားနဲ့စနစ်တကျမကြာခဏဆေးပေးဖို့ချောင်းဆိုးနှာချင်းရင်ပါဇက်အုပ်ဖို့တကူရီတန်ရှင်းရေးကိုအလေးထားပြီးအဟာရပြေဝအောင်စားတောက်နေထိုင်ဖို့နဲ့နေမကောင်းဖြစ်နေသူတွေနဲ့အနီးကပ်နေထိုင်တာရှောင်ကျဉ်ဖို့ကိုနှိုးဆော်ထားပါတယ်။တရုတ်နိုင်ငံဟူပေပြည်နယ်ဝူဟန်မြို့ကနေစတင်ဖြစ်ပွားခဲ့တဲ့ COVID-19 ကိုရိုနာရောဂါပိုးဟာအခြားနိုင်ငံပေါင်း68နိုင်ငံကိုကူးစက်ခဲ့ပြီးဒီကနေ့မတ်လ2ရက်နေ့လည်းကင်းစည်ရင်အရာလူပေါင်း19,000ကျော်ကူးစက်ခံနေရတာပါ။ဒါဟာကမ္ဘာလှည့်အပျော်စီးသင်္ဘော Diamond Princess ပေါ်ကကူးစက်ခံရသူ905ယောက်နဲ့သေဆုံးသူ9ဦးရဲ့စီးရင်ကိုပါထက်တွက်ထားတာဖြစ်ပြီးသေဆုံးသူကတော့စုစုပေါင်း3,000ကျော်အထိရှိနေပြီးတရုတ်နိုင်ငံမှာအများဆုံးဖြစ်ပါတယ်။